ပုံမှန်60ကြောက်ဂါဂျီနဲ့တရားစွဲဆိုခံထားတဲ့ The Voice Editor ချုပ်အမှုရုံးထုတ်ချိန်လာရောက်တဲ့တရင်သမားတဦးချင်းစီကိုတရင်မှတ်တမ်းသဘောမျိုးဓာတ်ပုံရယူခဲ့တဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကတကြတဦးကို2019နိုင်ငံသားများ၏ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးရေးဥပဒေနဲ့အညီအရေးယူပေးဖို့မြန်မာတရင်သမားများကာကွယ်ရေးကော်မတီကဒီကနေ့ဗဟန်းတရားရုံးမှာတရားစွဲဆိုလိုက်ကြပါတယ်တချိန်တည်းမှာပဲစစ်တပ်ကမတရားအသိဆက်သွယ်မှုပုံမှန်ဆက်ခွန်မြေဆောင်တင်းနဲ့တရားစွဲဆိုပြီးရှမ်းပြည်နယ်တီဘောအကျဉ်းထောင်မှာချုပ်နှောင်ထားတဲ့တည်င်းသမား၃ယောက်ကိုတတ်မှတ်ရုံးချိန်ထဲစောပြီးဒီကနေ့တီဘောတရားရုံးမှာရုံးထုတ်သွားပါတယ်ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကအပြည့်စုံပြောပြပေးမှာပါရှင်
ပြည်ရတဲ့ဇွန်လ30ရက်နေ့ကဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံထားရတဲ့ The Voice Editor ချုပ်ကိုကျော်မင်းစုရဲ့အမှုရုံးထုတ်ချိန်သတင်းသမားတဦးချင်းစီကိုသတင်းမှတ်တမ်းသဘောမျိုးတပ်ပုံရယူခဲ့တဲ့အပေါ်ရန်ကုန်တိုင်းစစ်ဌာနချုပ်ကတက်ကြွဆိုးမြင်အောင်ကို2019နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးရေးဥပဒေနဲ့အညီအရေးယူပေးဖို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဒီကနေ့ဗဟန်းတရားရုံးမှာတရားစွဲဆိုနိုင်ရေးဦးတိုက်လျှောက်ထားခဲ့ပါတယ်။ဒါ့အပြင်ဒီလိုမျိုးရန်ကုန်တိုင်းစစ်ဌာနချုပ်ကတက်ကြွဆိုးမြင်အောင်ဓာတ်ပုံဗီဒီယိုရိုက်ကူးခဲ့တာဟာဥပဒေချိုးဖောက်တာမဟုတ်ဘူးဆိုပြီးဗဟန်းတရားရုံးကအမှုဖွင့်တာကိုပယ်ချခဲ့တဲ့အပေါ်လဲတစ်ဆက်တည်းရဲစခန်းတာဝန်ရှိသူကိုပါတရားစွဲဖို့စီစဉ်ခဲ့တယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကကိုတာလွန်ဆောင်ထက်ကအခုလိုပြောပြပါတယ
်။ကျွန်တော်တို့ရဲ့မြန်မာပြည်ရဲ့လှုပ်ရှားမှုပေါ့နော်လိုက်ပြီးတော့ကျွန်တော်တို့တက္ကသိုလ်ရဲ့ဒီဒရီယာမျိုးနဲ့ပြည်တူးချင်းပြည်ရဲ့လှုပ်ရှားမှုလိုက်ပြီးတော့ဒီကအမှတ်တမ်းတင်တာပေါ့နော်နားတော့ခံလိုက်တာကျွန်တော်တို့ရဲ့ဟိုပေါ့နော်နိုင်ငံသားသူ့ရဲ့လွတ်လပ်မှုကိုထိခိုက်နိုင်အောင်တော့ဒီလိုရှားမှုလည်းဟိုမတန်းတယ်အဲ့တော့အဲ့ဒီမတန်းတယ်လို့ကြောင့်မဟုတ်ကျွန်တော်ကရန်စကောင်းကိုကျွန်တော်သုံးပြန်ပြီးသွားတိုက်နေသွားတိုက်နေခါမှာရန်စကောင်းဇူလိုင်လ9ရက်နေ့မှာကျွန်တော်တို့အကြောင်းပြန်လာငယ်ငယ်များကြီးပုံပြဆိုင်ရာလွတ်လပ်မှုနဲ့ပုံပြဆိုင်ရာကျွန်တော်ကလည်းဒီနေ့ဆောပါဘူးဆိုကျွန်တော်တို့ကြောင်းပြန်ပါနော်ကျွန်တော်တို့ကလုံးဝနိုင်ငံသားဖြစ်ပြီးကျွန်တော်ချူပေါင်းတယ်ကျွန်တော်တို့တနည်းအားဖြင့်ချင်းချောက်တာနော်အဲ့ဒါကြောင့်ကျွန်တော်ကမြန်မာများကြီးပုံပြဆိုင်ရာလွတ်လပ်ခွင့်ပုံပြဆိုင်ရာမျိုးလုံးကြီးပါဝင်ပုံပြဆိုင်ရာသူကအရေးယူပြီးကျွန်တော်ကဒီဘန်လေးရုံးမှာတစ်ချက်ပြောရအောင်ဒီအတိုက်ရှောက်တယ်နောက်တစ်ခုကကျတော့ကျွန်တော်တိုင်ရက်ဖွင့်တာကိုမင်းကြီးဆုံးမရင်းစစ်တရားရုံးကဆုံးဖြတ်မှာတရားရုံးကဆုံးဖြတ်တယ်ရဲရဝင်းကြီးဆုံးဖြတ်တဲ့တောင်းကိုရဲကိုလည်းဒီဦးလေးနဲ့အမှုပဲအရေးပြီးကျွန်တော်ဘန်လေးရုံးကိုမဆက်တမှုဖြတ်ချောက်မမှုပါနော်အမှုလုံးကျွန်တော်တင်လိုက်ပါတယ်အဲ့တော့တရားရုံးကဒါအကြောင်းပြန်လို့ဆိုတော့20ရက်နေ့ဒီနေ့ကျွန်တော်ကကျွန်တော်တို့ရဲ့အမှုကိုလက်ခံမခံသူတို့ဆုံးဖြတ်တာကိုကျွန်တော်ပြန်မှာမဟုတ်ဘူးဘန်လေးတရားပြန်ပြောင်းကျွန်တော်တို့ရဲ့အမှုကိုအကြောင်းပြန်လိုက်ပါတယ်အဲ့တော့20ရက်နေ့မှာကျွန်တော်တို့လက်ခံမခံလို့ပြပါတယ်အဲ့တော့လက်မခံဆိုရင်အခဲစက်ကျဲလက်မခံတိုင်းတက်တယ်အဲ့လက်မခံရှိတယ်ကျွန်တော်တို့အဲ့ရန်ကုန်ကျေးဇူးတော်တပ်ပ
ါဒီကနေ့မှာပဲရှမ်းပြည်နယ်တီဘောရုံးမှာတော့တပ်မတော်ဘက်ကမတရားသိမ်းဆက်သွယ်မှုပုံမှန်68နဲ့တရားစွဲဆိုပြီးရှမ်းပြည်နယ်တီဘောအချင်းတောင်မှာချုပ်နှောင်ခံထားရတဲ့သတင်းသမား3ယောက်ကိုနမ်ဆန်တရားရုံးကနေတီဘောတရားရုံးကိုရုံးပြောင်းပြီးတဲ့နောက်တပ်မတ်ရုံးချင်းထက်စော်ပြီးရုံးထုတ်သွားပါတယ်တရားရုံးထုတ်စစ်ဆေးခဲ့တဲ့နောက်ဆုံးအခြေအနေကိုတော့ Democratic မြန်မာအသံ DPP ရဲ့သတင်းအေဒီတာတဦးဖြစ်တဲ့ကိုတန်းဝင်းထွတ်ကအခုလိုပြောပြပါတယ
်နမ်ဆန်မှာလူလူရေးမကောင်းလို့ဆိုပြီးတော့တီဘောကိုခေါ်လာတယ်တီဘောမှာချုပ်တယ်လူတွေကတီဘောမှာဒါပေမဲ့နမ်ဆန်တရားရုံးကတရားတကြီးကိုစားဆိုပြီးတော့သူတီဘောမှာရမန်ယူတယ်ဆိုတော့28ရက်နေ့ကနေရမန်ယူတယ်ဆိုတော့လေ7ရက်နေ့ရုံးချင်းတွေလို့ဖြစ်သွားတာပေါ့နော်7ရက်နေ့မှာဒီကသတင်းတော့ဒီအုပ်စုလိုက်သွားပြီးသနာပြမယ်ပါညာလဲသတင်းကြားတယ်လေဆိုတော့9ရက်နေ့မှာနောက်တော့ရမန်နှစ်ပတ်ထပ်ယူလိုက်တယ်ဆိုတော့ပြီးခဲ့တဲ့ပတ်ကကျွန်တော်တို့လိုက်သွားတယ်ကျွန်တော်တို့ရှင်းနေတွေလိုက်သွားတယ်လေလိုက်သွားပြီးတော့ရှင်းနေပါဝါလွှဲတယ်ရှင်းနေထောင်ထဲဝင်တွေ့တယ်နောက်ပြီးခဲ့တဲ့ရက်ပိုင်းမှာပဲကျွန်တော်တို့ရှင်းနေကိုသူတို့အကြောင်းကြားလာတယ်တောင်းမယ်ခရိုင်တရားရုံးကအကြောင်းကြားလာတယ်လေသူနက်ဆန်မှာမဖြစ်တော့ဘူးတီဘောကိုရုံးကြောင်းတင်လာတယ်ပေါ့နော်တီဘောကိုရုံးကိုကြောင်းမယ်ပေါ့ရုံးချင်းက27ရက်နေ့မလုပ်ခဲနဲ့နောက်တစ်ပတ်ကိုရွှေ့တယ်ပေါ့ဗျာတရားတကြီးမအားလို့ပြောတယ်ရွှေ့တာလို့ပြောတယ်နောက်တစ်ပတ်တုတ်သွားတဲ့သဘောပေါ့နော်အဲ့လိုမျိုးပြောတယ
်အခုလိုမျိုးသတင်းသမားတွေတိုင်းရင်းသားလက်နက်ကိုင်နဲ့မြေအတွင်သတင်းသွားယူတာကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့အရေးယူတာဟာသတင်းမီဒီယာဥပဒေနဲ့ဆန့်ကျင်ပြီးလက်ရှိပြည်သူအစိုးရသွားနေတဲ့ဒီမိုကရေစီလမ်းကြောင်းကိုထိခိုက်စေနိုင်တယ်လို့တိုင်းရင်းသတင်းမီဒီယာရဲ့သတင်းအေဒီတာဦးစင်လင်းကပြောပါတယ
်သတင်းသမားတွေကဒါသူတို့လုပ်ဘူးလို့တာဒါဟိုသူတို့ပြရတဲ့ဘောင်တွေကပဲပြောရင် constitution မှာလည်းပဲဒါသူတို့ဒီလူလတ်ခွင့်နဲ့ပတ်သက်လို့အခြေခံပြောရတာရှိတယ်နောက်ဆိုရဘက်ကထုတ်ထားတဲ့ဥရေထဲမှာရောစက်ကောင်ဆိုဘက်ကလောက်ထားတဲ့ဥရေထဲမှာရောဒီဥရေကလုံးထဲမှာလည်းပဲသတင်းတော့တဲ့ဟာလူလလလသတင်းရယူခွင့်ရှိတယ်ရယူနိုင်တယ်နော်လို့လာသွားနေတယ်လာနေတယ်ဆိုတော့ဒီအချက်တွေပေါ်မှာအခြေခံပြီးပြောမှရှိတော့ဒီကနေ့သတင်းတော့ဒီထားခါတဲ့ကိစ္စဟာလက်ရှိသွားနေတဲ့ငွေရေးအခင်းကျင်းနဲ့ဆိုရင်တော့ဆန့်ကျင်တဲ့ဖြစ်နေတော့တမောဘက်ကသဘောထားနဲ့အစိုးရဘက်ကသဘောထား နော်အဒီသဘောထားနှစ်ခုလည်းပဲရုံးပြချားနာနေတယ်လို့မြင်နေရတာ
ပေါ့ NNU ဆိုရလက်ထက်မှာတော့သတင်းချက်လက်စီးဆင်းမှုပို့ပြီးတော့မှထိန်းချုပ်ခံလာရသလားဒါမှမဟုတ်သတင်းမီဒီယာလွတ်လပ်ခွင့်တွေဟာပို့ပြီးတော့မှဖိနှိပ်မှုရှိလာသလားဆိုတာကိုလည်းသတင်းမီဒီယာသမားတွေဘက်ကဝေဖန်မှုတွေနဲ့မေးခွန်းထုတ်လာနေခြင်းလည်းဖြစ်ပါတယ်ရှင်